January လ၄ရက်နေ့မှာကြာရောက်မဲ့69နှစ်မြောက်မြန်မာလွတ်လပ်ရေးနေ့အခါသမားမှာမြန်မာပြည်သူတွေရှင်လန်းချမ်းမြေပါစေကြောင်း American သမ္မတ Barack Obama နဲ့တကွAmerican ပြည်သူတွေကိုစားစုမောင်းကောင်းတောင်းပေးကြောင်းနိုင်ငံခြားရေးဝန်ကြီး John Kerry ကတောက်ချန်နေမှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာနှစ်ပေါင်း50ကျော်အတွင်းပထမဆုံးဒီမိုကရေစီနှိကျအရွေးချယ်ခံထားတဲ့အယက်သားအစုအတက်လာတာမို့ပြီးခဲ့တဲ့နှစ်ဟာမြန်မာနိုင်ငံအတွက်သမန်းဝင်နှစ်တစ်နှစ်ပါ။နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့အောင်မြင်တဲ့ American Key စင်နဲ့အတူမြန်မာနိုင်ငံပေါ်မှာချမှတ်ထားတဲ့စီးပွားရေးဒဏ်ခတ်မှုတွေကိုသမ္မတ Obama ရုပ်သိမ်းပေးခဲ့တာဟာ American နဲ့မြန်မာနှစ်နိုင်ငံကြားနှွေးထွေးပြီးရင်းနှီးချစ်ကြည်တဲ့ဆက်ဆံရေးရှိလာတာရဲ့သင်္ကေတပါ။နောက်မကြခင်မှာကျင်းပတဲ့နေပြည်တော်တွစ်ဆုံဘွဲကနေမိဖက်အစ်စ်ဖြစ်လာတဲ့အမေရိကန်မြန်မာတို့ရဲ့နှစ်နှင်းငယ်အတွင်းနှစ်နှင်းငယ်ဆက်ဆံရေးအတိုင်းအတာဘလောက်ရှိတယ်ဆိုတာကိုပြခဲ့တယ်လို့လည်းဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံအောင်မြင်မှုရရှိရေးအတွက်မြန်မာနိုင်ငံမှာငြိမ်းချမ်းရေးနဲ့မျိုးသားတန်ပြန်လည်တည်မြဲရေးရဖို့စီးပွားရေးနဲ့လူမှုရေးတိုးတက်ဝါပြောဖို့လူခွင့်ရေးလေးစားဖို့လှုပ်ဆောင်နေတဲ့မြန်မာအစိုးရနဲ့အဖွဲ့အစည်းအလုံးနဲ့အတူဆက်ပြီးအနီးကပ်လက်တွဲလှုပ်ဆောင်မယ်လို့တန်ဋိဌာန်ချထားပြီးလာမယ့်နှစ်ထဲမြန်မာနိုင်ငံသားအလုံးငြိမ်းချမ်းရေးလုံခြုံရေးနဲ့စားရောက်ဝါပြောစေဖို့စုမုံကောင်းတောင်းလိုက်ကြောင်းလည်းဖော်ပြထားပါတယ်။